ပြင်းထန်သမရရွေးကောက်ပွဲမှာ Marine Le Pen ကိုအနိုင်ရတဲ့ Emmanuel Macron ကိုကမ္ဘာခေါင်းဆောင်တွေကချီးကျူးဂုဏ်ပြုပြောကြားကြပါတယ်။ American သမရ Donald Trump ကဒီကနေ့မှာပြင်းထန်သမရအဖြစ်အကြီးအကျယ်နိုင်ရလိုက်တဲ့ Emmanuel Macron ကိုဂုဏ်ပြုပါတယ်။သူနဲ့အတူလက်တွဲလှုပ်ဆောင်မှုမျှော်လင့်ပါတယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။ရွေးကောက်ပွဲကာလရုံးကတော့ဘသူဘဝအနိုင်ရတဲ့နဲ့ဆိုတာမျိုးမပြောပေမဲ့ Trump ဟာ Marine Le Pen ရဲ့သဘောထားတွေကိုစိတ်နှင်သက်သူဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲပြောခွင့်ရကလည်းအခုလိုအောင်မြင်မှုဟာညီညွတ်ပြီးတော့ခိုင်မာတဲ့ဥရောပနဲ့ပြင်သစ်ဂျာမနီဆက်ဆံရေးအတွက်အောင်မြင်မှုဖြစ်တယ်လို့ပြောရတယ်။သူအနိုင်ရရှိကြောင်းကြေညာပြီးမှပဲဝန်ကြီးချုပ်မာကဲနဲ့ဖုံးဆက်စကားပြောရမှာဂျာမနီကိုအမြန်ဆုံးလာရောက်မယ်လို့မက်ခရွန်ကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးကလည်းပြင်သစ်နိုင်ငံနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားပါတယ်။ဥရောပသမဂ္ဂခေါင်းဆောင်တွေကလည်းအခုလိုအောင်မြင်မှုအတွက်ဂုဏ်ပြုနှုတ်ဆက်ကြသလိုဥရောပကော်မရှင်ဥက္ကဋ္ဌယင်းကလောက်ယန်ဂါကလည်းဥရောပအနာဂတ်ကိုပြင်သစ်ကရွေးချယ်လိုက်တဲ့အတွက်ပျော်ရွှင်ကြောင်းတိတာဆာမျက်နှာမှာရေးသားထားပါတယ်။ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကလည်းလွတ်လပ်မှုဒဏ်သူညီမျှမှုနဲ့အများအကျိုးရှိရှိတဲ့သဘောထားအခြေခံနဲ့ရွေးချယ်ခဲ့တဲ့ပြင်သစ်လူထုကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းအခုလိုမက်ခရွန်အနေနဲ့ရမှုအတွက်ဂုဏ်ယူဝမ်းမြောက်ကြောင်းပြောဆိုသလိုနားလည်မှုလွှဲမှားတာတွေကိုကြော်လွှားပြီးနိုင်ငံတကာတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်အတူပူးပေါင်းဆောင်ရွက်သွားလိုတယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ။